Ukraine ရှေ့ဘက်မှာအပြစ်ခတ်ရစေးလုပ်ဖို့အတွက်ပြင်သစ်သမ္မတ Emmanuel Macron နဲ့ရုရှားသမ္မတ Vladimir Putin တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတအနန်တော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန်းနေတဲ့အဖြေရှာဖို့လိုအပ်ကြောင်းပြင်သစ်သမ္မတအနန်တော်ကသတင်းထုတ်ပြန်လာပါ။ဒါ့အပြင်ပြင်သစ်နိုင်ငံခြားရေးဝန်ကြီး Yoav Ludakia နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်တို့ဟာလည်းမကြခင်ရက်ပိုင်းတွေအတွင်းတွေ့ဆုံဆွေးနွေးဖို့ရှိကြောင်းလည်းပြောပါတယ်။နောက်ပိုင်းမှာတော့ရုရှားသတင်းဌာနတွေကတနင်္လာနေ့မှာဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဖော်ပြကြပါတယ်။ယူကရိန်းရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တွေကြားအပြစ်ခတ်ရစေးကိုသက်ဆိုင်တဲ့အဖွဲ့အစည်းအလုံးကလှုပ်ဆောင်လာဖို့ယူကရိန်းရုရှားနဲ့ OSCE တို့ပါဝင်တဲ့သုံးဝန်ဆိုင်အဖွဲ့ဖြစ်လာရေးကိုအပြင်းထန်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတနှစ်ဦးလုံးကပြောကြားခဲ့ပြီးလာမယ့်ရက်ပိုင်းတွေအတွင်းတန်တမာရေးနည်းလမ်းကိုနက်နက်ရှမ်းရှမ်းပြုလုပ်ဖို့ရှိကြောင်းပြင်သစ်သမ္မတယုံကပြောပါတယ်။ဒါအပြင်ရုရှား၊ယူကရိန်းပြင်သစ်နဲ့ဂျာမနီတို့ကြားရထားတဲ့ယူကရိန်းအရှေ့ပိုင်းဒေသအပြစ်ခတ်ရစေးတောင်းဆိုတဲ့2014 Minsk သဘောတူညီချက်ကိုပြန်အကောင်အထည်ဖော်သင့်ကြောင်းခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ပြောပါတယ်။ဒေသရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးရလာဖို့ရည်ရွယ်တဲ့အဆင့်မြင့်ဆွေးနွေးပွဲတွေဖြစ်လာအောင်လှုံ့ဆော်ဖို့လည်းသဘောတူခဲ့ကြတာပါ။ယူကရိန်းရင်းနဲ့ပတ်သက်ပြီးသမ္မတမက်ခရွန်ဟာဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့နဲ့ပါဆွေးနွေးတိုင်ပင်နေတယ်လို့လည်းပြောပါတယ်။